အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကြားနာဂိုနိုကာရာဘော့ခ်ဒေသမှာအချိန်မြင့်လာနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ကုလသမဂ္ဂအလုံးရုံးရဲ့ကောင်စီကအင်္ဂါနေ့နောက်ပိုင်းမှာဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဥရောပ၅နိုင်ငံဖြစ်တဲ့ Britain, Belgium, Estonia, ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဒီကပိတ်ဆွေးနွေးပွဲကျင်းပပေးဖို့ကုလအလုံးရုံးရဲ့ကောင်စီကိုတောင်းဆိုခဲ့တာပါ။တိုက်ပွဲတွေချက်ချင်းရပ်ပြီးတော့တင်းမာမှုတွေလျှော့ချဖို့ကြိုတင်သတ်မှတ်ချက်တွေမထားဘဲအထိတ်ပဲပြေဝတဲ့တွေ့ဆုံဆွေးနွေးပွဲတွေအချိန်မဆိုင်မဲညှိနှိုင်းဆောင်ရွက်ကြဖို့ကုလအသွင်ရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကအဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်နဲ့ရောအာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှီနီယန်ကိုပါပြောဆိုတိုက်တွန်းခဲ့တယ်လို့အသွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူကဆိုပါတယ်အဇာဘိုင်ဂျန်ဘက်ကအမြောက်တွေနဲ့ပြစ်ခတ်တိုက်ခဲ့တဲ့အတွက်တနင်္ဂနွေနေ့ကစပြီးတိုက်ဆုံသူတပ်သား58ယောက်ထဲမှနေရှိသွားပြီလို့နာဂါရိုနိုခါရာဘော့ခ်ဒေသတာဝန်ရှိသူတွေကပြောပါရယ်အရက်သားနှစ်ဦးသေဆုံးခဲ့တယ်လို့လည်းဆိုပါရယ်အဇာဘိုင်ဂျန်ဘက်ကတပ်သားပဲနှစ်ယောက်တိုက်ဆုံးတယ်လဲဆိုတဲ့တရားဝင်သတင်းတွေတော့ထွက်မလာပါဘူးလက်နက်ကြီးတွေတုံးတယ်ဆိုပြီးနှစ်ဖက်တပ်ဖွဲ့တွေကတော့အပြန်အလှန်ဆွဆွဲနေကြတာပါအာမေးနီးယားနဲ့ရုရှားတို့မဟာမိတ်ဖွဲ့ထားတာဖြစ်ပြီးအဇာဘိုင်ဂျန်ကတော့တူရကီရဲ့ကြောထောင်နောက်ခံမှုရထားတဲ့အတွက်ဒီအရေးမှာဒေတာရင်းအင်အားကြီးနိုင်ငံတွေပါဝင်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ကလည်းဒီဖြစ်ရကြောင့်မော်စကိုနဲ့အခြားနိုင်ငံတွေစိုးရိမ်စရာဖြစ်လာနေတဲ့အတွက်တိုက်ပွဲတွေချက်ချင်းရဖို့တင်းလာနေကတိုက်တွန်းခဲ့ပါတယ်။တူရကီသမ္မတအာရဝန်ကလည်းရုရှားမဟာမိတ်အာမေးနီးယားတပ်ဖွဲ့တွေဒေတာရင်းကနေချက်ချင်းရုတ်မှသာလင်းငြိမ်ချမ်းရနိုင်မယ်လို့ပြောပါတယ်။